Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါတော်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့ကTime has a big game with ya.
တော်တန်းရှင်များရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲ။ဒီလိုမျှဝေစားတောက်ကြတဲ့အခါမှာစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့။ဒါကြောင့်အစာအာဟာရတွေကိုကျမ်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုမှတ်သားကြပါစို့သောတာရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာညံဖျင်းတဲ့အချက်ပြုတ်များကြောင့်အသက်ဝိညာဉ်တွေဆုံးရှုံးရခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်ချက်ပြုတ်တဲ့အလို့ဟာကျမ်းမာရေးနဲ့ညီညွတ်တဲ့အစာတွေကိုချက်ပြုတ်တတ်အောင်စ조사ချက်ပြုတ်နေသူတွေအတွက်မုံမြတ်တဲ့တာဝန်တစ်ခုဖြစ်ပါတယ်။ညံ့ဖျင်းတဲ့အချက်အပြုတ်တွေကြောင့်ဝိညာဉ်များစွာကိုဆုံးရှုံးနေကြရတယ်။ပေါင်မုတ်ကောင်းတစ်လုံးဖောက်ဖို့စင်စာဂရုစိုက်လှုပ်ဆောင်မှုလိုအပ်တယ်။ဒါပေမဲ့ကောင်းတဲ့ပေါင်မုတ်တစ်လုံးထဲမှာပါရှိနေတဲ့ခရိယံဘာသာရေးခံယူချက်ဟာလူအများထင်တာထက်ပိုမိုပြီးပါရှိနေတယ်။အိမ်မှုကိစ္စတွေအပါအဝင်ထမင်းချက်ဟင်းချက်အလုပ်ဟာအစီအကံများဟာလုပ်ရမယ့်အလုပ်ဖြစ်တယ်လို့အမျိုးသမီးကလေးတွေကယူဆကြတယ်။ဒါကြောင့်အိမ်တော်ကြသွားတဲ့အမျိုးသမီးများစွာမှအိမ်တော်ရှင်မများထမ်းရွက်ရမယ့်တာဝန်ကိုမသိကြတော့ပါဘူး။ချက်ပြုတ်ချင်းပညာဟာအကြီးအကျယ်ဆုံးသိပ္ပံအတတ်တစ်ခုဖြစ်တဲ့အပြင်လက်တွေ့အသက်တာအတွက်အလိုအဆုံးအရာတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။အမျိုးသမီးအလုံးတက်ကြွထားတဲ့ပညာတစ်ခုလည်းဖြစ်တာမကဘူး။ပို့ပြီးနိုင်ကြတဲ့လူတန်းစားတွေကိုအကျိုးပြုဖို့နီလန်တစ်ခုအဖြစ်သင်ကြားပေးတဲ့အရာတစ်ခုလည်းဖြစ်ပါတယ်။ရိုစင်းပြီးအာဟာရရှိတဲ့စားသောက်ဖွဲ့ရတွေကိုကတွင်းတွေ့အောင်ချက်ပြုတ်တတ်ဖို့အတွက်ကျွမ်းကျင်မှုကိုလိုအပ်တာမှန်ကန်ပေမဲ့ပြုလုပ်ဖို့ဖြစ်နိုင်တဲ့အရာတစ်ခုလည်းဖြစ်တယ်။ရိုစင်းတဲ့အစာတွေဖြစ်တဲ့အတွက်ကြောင့်ပိုပြီးအာဟာရရှိသလိုပဲအရာသာလည်းရှိအောင်ကျန်းမာရေးနဲ့ညီညွတ်တဲ့စားစရာတွေဖြစ်လာစေဖို့ရိုးရိုးအစာတွေကိုရိုးစင်းတဲ့ချက်ပြုတ်နည်းတွေနဲ့ထမင်းကျက်တွေချက်တတ်တဲ့အချက်ပြုတ်မတတ်သေးတဲ့အင်ရှင်မတွေအနေနဲ့သူမအိမ်တော်ရဲ့ပျော်ရွှင်သားရမှုအတွေ့အဓိကဖြစ်တဲ့အချက်ပြုတ်နည်းကောင်းတွေကိုလေ့လာဖို့ဆုံးဖြတ်တဲ့နေရာတော်များများမှာချက်နည်းပြုတ်နည်းတွေကိုသင်ကြားပေးနေပါတယ်။အဲ့ဒီကျောင်းတွေနဲ့ဝေးလံတဲ့နေရာမှာနေထိုင်တဲ့အမျိုးသမီးတွေဟာလည်းပဲထမင်းချက်ဟင်းချက်ကောင်းကောင်းတတ်တဲ့သူတွေစီမှာနီးခံပြီးတော့ကောင်းကောင်းချက်ပြုတ်တတ်ဖို့စူးစမ်းသင့်ပါတယ်။ဒ တဘာဝကြတဲ့နီးနဲ့အကုန်အကျသက်သာအောင်ဘယ်လိုချက်ပြုတ်ရမလဲဆိုတဲ့မိကွန်းကိုဟင်းလျာတွေချက်ပြုတ်တိုင်းသုံးသပ်သင့်ပါတယ်။ထမင်းချံဟင်းချံတွေကိုလေလွင့်မသွားအောင်လှုပ်ဆောင်ရမယ့်နီးလန်းတွေကိုဂရုတစိုက်လေ့လာပါ။ကျွမ်းကျင်မှုချိုးချံတက်မှုနဲ့ပါးနမှုတွေဟာစီမံချက်တစ်ခုဖြစ်တဲ့နွေရာသီမှာထမင်းနဲ့ဟင်းတွေကိုလျှော့ပြီးတော့ချက်ပါ။ခြောက်သွေ့တဲ့အစာတွေကိုပို့ပြီးအသုံးပြုပါ။တခါတလေထမင်းဟင်းကိုချို့တက်စွာစားတော့ရတဲ့အထိဆင်းရဲတဲ့မိသားစုတွေဟာဘာဖြစ်လို့သူတို့ဆင်းရဲနေရတာကိုမကြာခဏသိတာထင်ရှားစေတဲ့ရှိတယ်။ဒါဟာစားတော့ဖွေရတွေမှာအလေအလွေများပြားနေခြင်းကြောင့်ဖြစ်တယ်။လူများစွာတို့အာယုံထားတဲ့အသက်တန်ရည်မှန်းချက်မှာခင့်အမိဆုံးပုံစံနေထိုင်အသက်ရှင်ဖို့ဖြစ်တယ်။ပညာရေးကျန်းမာရေးနဲ့တက်တော့တက်တာရှိခြင်းတွေကိုဖက်ရှင်အတွက်ဇတိနေကြတယ်။ထမင်းစပွဲမှာတော့မှပြင်ဆင်ပုံဖက်ရှင်နဲ့ပကာသနတွေဟာအကြီးအကျယ်လွန်မိုးနေပါတယ်။ကျောင်းမရင်းနဲ့ညီညွတ်တဲ့အစားအသောက်ပြင်ဆင်ခြင်းဟာဒုတိယတန်းစားအရေးပါတဲ့အရာဘဝကိုရောက်သွားတယ်။ဟင်းအမယ်များနဲ့တီခင်းကျွေးမွေးခြင်းဟာအချိန်ကုန်ငွေကုန်လူပန်းယုံမှလွဲပြီးတခြားဘယ်အကျိုးကိုမှမပေးနိုင်ပါဘူး။ထမင်းဝိုင်းတဝိုင်းမှာဟင်းအမယ်၆မယ်လောက်ပြင်ဆင်စားသောက်ခြင်းဟာခက်စားနေပေမဲ့အဲ့ဒီလိုစားတော့ချင်းဟာကျမရေးကိုထိခိုက်စေပါတယ်။အာယုံခံစားတတ်တဲ့အမျိုးသားမျိုးသမီးတွေကနှုတ်အားဖြင့်ရောပုံသက်တည်အားဖြင့်ရောပြစ်တင်ရှုံချနေခြင်းဖြစ်လဲဖက်ရှင်တစ်ခုဖြစ်တယ်။အစာထက်အသက်မြတ်သည်မဟုတ်ပါလား။အဝတ်ထက်ခန္ဓာကိုယ်မြတ်တာမဟုတ်ပါလား။တင့်ထမင်းကျက်ရဲ့ဘဝအသက်တာကိုတန်ဖိုးထားပါ။ဒီခေတ်မှာအိမ်ရှင်မတွေဟာအိမ်တွင်းမှုကိစ္စတွေနဲ့သာအချိန်ကုန်နေတတ်ကြတယ်။ထမင်းစပွဲကိုရိုးစင်းတဲ့အစာတွေနဲ့ပြင်ဆင်ထားမယ်ဆိုရင်အိမ်သားတွေရဲ့ကျန်းမာရေးအတွက်ဘယ်လောက်ကောင်းလိုက်မလဲမကုံဆုံးနိုင်အောင်ရှေလျားထွေပြားတဲ့အိမ်တွင်းမှုတာဝန်တွေကြောင့်အခုထက်ပိုပြီးအသက်ရှင်ရှင်နေရမယ့်လူပေါင်းများစွာတို့ရဲ့အသက်တာတွေမှာဆုံးရှုံးနေရတယ်တကယ်လို့သာရိုးစင်းတဲ့အကျင့်စရိုက်တွေနဲ့အသက်ရှင်ခဲ့မယ်ဆိုရင်အခုထက်ပိုပြီးအသက်ရှည်ပြီးတော့သူတို့ရဲ့အိမ်တော်ရေးအတွက်ရောအသင်းတော်အတွက်ရောလောကအတွက်ရောကောင်းချီးမင်္ဂလာတွေဖြစ်လာစေနိုင်ပါလိမ့်မယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာကြံပေးချက်ကကျန်းမာရေးအတွက်ကြံပေးပေးကြလိုက်ပါလို့ရှင
်။ ကိုတိတ်ခါတော့ရတမဆရာဦးတိမောင်ဆဲမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာဆင်းရင်ဖွန်အားယူကြပါစို
့။ကိုချင်းကမှာတို့ရှင်ရင်ဆက်လက်ပြီးတော့နာတော်တာဆင်းရမယ့်တင်းစကားကတော့အပြည့်ရဲ့အကျိုးဆက်ဖြစ်ပါတယ်။ယနေ့ဓမ္မဒေသနာကနေမှမျောလင့်ချင်းတင်းစကားကိုကြားရတဲ့ခါမှာချစ်တော်မိတ်ဆွေတို့အတွက်တကယ်ပဲဝမ်းမြောက်ပျော်ရွှင်ကြားလိမ့်မယ်လို့မျောလင့်ပါတယ်။အဲ့တော့အပြည့်ရဲ့ဆိုးကျိုးအပြည့်ရဲ့အကျိုးဆက်ရတော့ရှင်ယနေ့ကိုကိုတိုင်းခံစားရမှာဖြစ်ပါတယ်။ရောင်းအကြံခိုင်း28ငွေ69မှာလို့ရှင်တင်းဤစလုံးတဲနာမှာကြောင်းရွံ့ရတော့အကြောင်းမြင်သိမျက်စိနဲ့မြင်ရတော့အရာကြောင့်နာနဲ့ချိန်၌တင်ကညရောက်ပါစေဟု၍၎င်းညအချိန်၌နာနဲ့ရောက်ပါစေဟု၍၎င်းဆုတောင်းရလိမ့်မည်ဆိုပြီးတော့မှတ်တမ်းတင်ထားပါတယ်။ဒါကြောင့်အပြည့်ရဲ့အကျိုးဆက်ဟာမိမိစိုက်တဲ့အတိုင်းမိမိရိတ်သိမ်းရမှာဖြစ်ပါတယ်။ဧရှာယနဂရီကျမ်းခန်းကြီး၁၇ငယ်၁၀မှာလဲဘလို့ဖော်ပြထားလဲဆိုတော့သင်ကိုကယ်တင်တော်မူသောဖခင်သခင်ကိုသင်သည်အောင့်မေ့၍မိမိခိုလုံရာကြောက်ကိုမိမိမအောင့်မေ့သောကြောင့်တာယာသောပြိုးပင်တို့နှင့်တကြွန်းတနိုင်ကံအညွန့်တို့ကိုစိုက်ပြိုး၍ထိုပြိုးပင်တို့ကိုကြီးပွားစေခြင်းက၎င်းအလင်းအမြန်အပွင့်ပွင့်စေခြင်းက၎င်းပြုပြီးမှသင်ယူရာကာလိုက်၌အသီးနှံသည်ပျက်စီး၍သင်သည်မပြောင်းနိုင်သောဝမ်းနေခြင်းရှိလိမ့်မည်ဆိုပြီးတော့မှတ်တမ်းတင်ထားပါတယ်အလွဲမယူကြပါနဲ့ဖခင်သခင်ဟာဆိုလို့ရှိရင်မထီမဲ့မြင်ပြုခြင်းကိုခံတော်မမူဘူးလူဟာဆိုလို့ရှိရင်မျိုးစေ့ကျဲတဲ့အတိုင်းအသီးနှံကိုရိတ်သိမ်းရမှာဖြစ်ပါတယ်ဒါကြောင့်အပြစ်ရဲ့အကျိုးဆက်ကိုမိမိကိုယ်တိုင်ခံစားရတာမကပဲနဲ့တားဆင်မြေးဆက်ခံစားမှဖြစ်ကြောင်းလည်းဖော်ပြထားပါတယ်ထမြောက်အကျံခန်း20အငယ်4ကနေ9နဲ့တရားအကျံခန်းကြီး9အငယ်9ကနေ30မှာဆိုရှင်ကျွန်တော်တို့ဖတ်ကြည့်မယ်ဆိုတော့တွေ့နိုင်ပါတယ်ဘလို့ဖော်ပြတာလဲဆိုတော့အထက်မိုးကောင်းကင်၌၎င်းအောက်ရက်မြေကြီးပေါ်၌မြေကြီးအောက်ရေထဲ၌၎င်းရှီသောအရာနှင့်ပုံတရန်တူအောင်ရုတ်ထုဆင်းရူကိုကိုယ့်အဖို့မလုံနဲ့ဥမချဝင်းမပြုတ်နဲ့အကြောင်းမူကားတင်ဤဘုရားသခင်ထာဝရဘုရားသည်တင်၌အပြစ်ရှိသည်ဟုယုံလွယ်သောဘုရားငါကိုမုံသောသူတို့၌အမျိုးအစင်အဆက်တတိယဆက်စတုထဆက်တိုင်အောင်အဖတို့၏အပြစ်ကိုသားတို့၌စပ်ပေးစီရင်တော်ဖျားချစ်တော်မိတ်ဆွေတို့အပြစ်ရဲ့ဆိုးကျိုးတွေကဘလောက်ထိဘယ်အဆင့်ထိရောက်သွားတယ်လဲဆိုတာကိုပြောပြထားတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အပြစ်လုပ်တဲ့ခါမှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့အပြစ်ကကိုကိုတိုင်ခံစားရုံနဲ့မကပဲနဲ့ကျွန်တော်တို့ရဲ့သားစင်မြေးဆက်တတိယဆက်စတုထဆက်တိုင်အောင်အဲ့ဒီအခကြီးကခံစားရမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့မှာလို့ရှိရင်အဲ့ဒီအရာတွေကဘုရားသခင်ရဲ့အပြစ်ဘုရားသခင်ထံပါမှာအပြစ်လုံးမိတဲ့အတွက်ကြောင့်ကျင့်ခြင်းမင်္ဂလာတွေဖြစ်ပါတယ်။ဒါကြောင့်အပြစ်ရဲ့အခကိုမိမိကိုယ်တိုင်ခံလိုက်ရမှာခံလိုက်ရဒီမှာတဲ့လူရဲ့သဘောဖြင့်ကြည့်လျင်ဖြစ်တင်ပါတယ်။တို့ညာမှာအပြစ်ရဲ့အခလို့ရှိရင်ဘယ်သောအခါမှတယောက်တည်းခံစားပြီးသွားမှာမဟုတ်ဘူးနော်။အာရနဲ့ဧဝတို့အပြစ်မာသောကြောင့်အပြစ်ကြောင့်အာရနဲ့ဧဝတေခဲ့ရသည်မကပဲနဲ့ကျွန်တော်တို့လူသားအားလုံးကဆိုရှင်တေရမယ်လူသားအားလုံးကပင်ပန်းစွာလှုပ်လို့ရမယ်မိမများသားဖွာခြင်းဝိရဏခံစားရတယ်ဒီအမှုဟာကြိမ်ချင်းမင်္ဂလာသားစင်မြေးဆက်တတ္တရဆက်စတုထဆက်အထိတက်ရောက်သွားပါတယ်ဒါကြောင့်ကိုယ့်အပြစ်ကိုကျွန်တော်တို့ကခံယုံဖြင့်မလုံလောက်ပါဘူးဥပမာဖခင်တို့ကအစာအိမ်ယောဂနဲ့တည်ဆုံသွားတယ်ဆိုလို့ချင်းရယ်ထိုသူရဲ့သားကလည်းအစာအိမ်ယောဂဖြစ်လာတတ်တယ်မိခင်ကလင်ငယ်နေတယ်ဆိုလို့ရှင်တော့သမီးလည်းလင်ငယ်နေတတ်ပါတယ်မိခင်ဖခင်ကဆင်းရဲတယ်ဆိုလို့ရှင်သားသမီးများကလည်းဆင်းရဲတတ်ပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့အပြစ်ခါတို့ရှင်အင်မတန်ကြောက်မဖွယ်ကောင်းပါတယ်ကြောက်မဖွယ်ကောင်းတဲ့ကျွန်တော်တို့ကြိမ်ချင်းမင်္ဂလာထဲမှာကျွန်တော်တို့ကအလွတ်ယုံနိုင်ဖို့ဖြစ်ပါတယ်ဒါကြောင့်တားဆင်ပြေးဆက်ခံစားရမယ့်ဒီအပြစ်တရားကိုကျွန်တော်တို့မိမိကိုယ်ကိုပြန်လည်မေးကြည့်ပါငါဒီဘာတွေများလုံမိတယ်လဲဘာတွေများငါကျူးလွန်ခဲ့မိပြီလဲအဲ့ဒီအတ္တတာကိုပြန်လည်ဆင်ခြင်ကြည့်ပါဒါဝိတ်ကတော့ရှင်ဥရိယမယားကိုပြင်မာတည်တာမကပဲနဲ့စစ်ပွဲတင်းမှာဥရိယတည်ခြင်းကစီရင်တဲ့အတွက်ကြောင့်ဘုရားသခင်မိန့်တော်မူသည့်အတိုင်းအဆွေမျိုးတန်း၌ဓာနှင့်တည်ရတော်သူအမြဲရှိစေမယ်ဆိုတာကိုနှစ်ရာဇဝင်ခန်းကြီးဆက်နှစ်အငယ်10မှာဆိုလို့ရှိရင်အတိလင်းဖော်ပြတာပါတယ်။ဒါကြောင့်မိဘဘိုးဘွားတို့ကသူတစ်ပါးကိုအနိုင်ထက်ပြုတ်ခဲ့တဲ့အတွက်ကြောင့်တားဆင်မြေးဆက်ဆိုချင်းတင့်ချင်းမင်္ဂလာခံရခြင်းအပြစ်ပြုတ်ခဲ့တဲ့အတွက်ကြောင့်အပြစ်ရဲ့အကျိုးဆက်တွေကိုကျွန်တော်တို့ခံစားသွားရမှာဖြစ်ပါတယ်။ နောက်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့အပြစ်ရဲ့ကြိုးစားလာလို့ရှိရင်ကျွန်တော်လုံးလို့ကျွန်တော်ခံရတယ်မကပဲနဲ့နောက်ထကိုယ့်ရဲ့သားစဉ်မြေဆက်တတိယဆက်စတုထဆက်တိုင်အောင်နော်ဒီအပြစ်ရဲ့ကြိုးဆက်တွေကခံစားရမယ်ဆိုတာကိုကိုယ့်ရဲ့မျိုးရိုးစဉ်ပေါင်းဆက်အားလုံးခံစားရမယ်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကိုယ်တိုင်ကစင်ကျင်ပြီးတော့ဘုရားသခင်ရှေ့မှောက်မှာဖြောင်းမှတ်ခြင်းပါရမီနဲ့အသက်ရှင်ဖို့ရန်အတွက်ကျွန်တော်တို့ကျွန်တော်တို့ဝမ်းပန်းတသာနဲ့ဘုရားကိုစက္ကပ်အပ်နေပြီးတော့အပြစ်တရားကိုယွန်ရှာမုန်းတိပြီးတော့အပြစ်ကနေမှရှောင်လွှဲပေးနိုင်တဲ့ဘုရားရှင်ကိုကျွန်တော်တို့အားကိုးပြီးတော့သက်ရှင်ကြပါစို့လို့အားပေးတိုက်တွန်းချင်ပါတယ်။အားလုံးပေါ်ဘုရားကောင်းကြီးချပေးပါစေ။ဆုတောင်းကြပါစို့။အထက်ကောင်းငင်ပေါ်၌တရှိတော်မူသောဖာဘုရား။ယနေ့အပြစ်ရဲ့ခအကျိုးဆက်အကြောင်းကိုကျွန်တော်တို့ကြားသိခဲ့ရပါ၏။အပြစ်ရဲ့အကျိုးဆက်သည်မိမိတကိုယ်တော်ရဲ့ခံစားရုံနဲ့မကဘဲနဲ့တတိယဆက်စတုတ္ထဆက်တိုင်အောင်သားစဉ်မြေဆက်ခံစားရမယ်ဖြစ်တဲ့အတွက်ကြောင့်သားသမီးတို့ဒီအပြစ်တရားကိုယုံရှာမုန်းတိပြီးအပြစ်တရားမှလွတ်ငြိမ်းချမ်းသာခွင့်ရဖို့ရန်အတွက်ကရောရှင်ကိုအမြဲတမ်းမိတီးပြီးတော့အားကိုးယုံကြည်ခြင်းအပြင်အသက်ရှင်ရသောခွင့်ကိုပြတော်မူကြောင်းဒီပိုင်းတော့တောင်းတော်သခင်ခရစ်တော်၏နာမတော်ကိုမြှင့်ပြစ်တောင်းပါတယ်ပါဘုရားသခင်ထောင်းစဉ်တည်သူပါ
တော်ရှင်များရှင်ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကတာသမီများကစံစာဆိုင်ရာကျင့်ဝတ်များကိုသူတစ်ပါးတို့အားလက်ဆင့်ကမ်းရမယ်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင် တော်တာရှင်များရှင်မိဘများဟာဖျားသခင်ရဲ့နှုတ်ကပတ်တော်ကိုသားသမီးများအားကောင်းမွန်စွာတင် जा ပြသထားတင်ပါတယ်ဒါမှသာလျှင်သူတို့လက်ခံရရှိထားတဲ့နှုတ်ကပတ်တော်စံစာတော်မြတ်ကိုသူတစ်ပါးအားလက်ဆင့်ကမ်းနိုင်မှာဖြစ်ပါတယ်နှုတ်ကပတ်တော်အတိုင်းလိုက်လျှောက်တဲ့မိသားစုတွေဟာမိမိရဲ့သားသမီးတွေကိုပြင်းကြီးချင်းဖြင့်မကြည်ပင်လာစေပါဘူးထို့အတူပဲပတ်ဝန်းကျင်မှာရှိတဲ့သူတွေကိုလည်းဂရုမစိုက်တဲ့အပြုအမူမျိုးလှုပ်ဆောင်ဖို့ရန်အတွက်ခွင့်ပြုမှာမဟုတ်ပါဘူးဖခင်ထခင်ရဲ့နှုတ်ကပတ်တော်အတိုင်းအသက်ရှင်တဲ့အိမ်တော်မိသားစုများဟာမိမိရဲ့သားသမီးများကိုဖခင်ထခင်အတွက်အမှုတော်ထမ်းဆောင်ရန်အရင်အချင်းနဲ့ပြည့်စုံတဲ့သူများဖြစ်လာဖို့ရန်အတွက်တွန်းတင်ပါလိမ့်မယ်အသိပညာရှိသမျှစတင်ရရှိရာဌာနသို့ပို့ဆောင်ပြီးတိပညာမရှိတဲ့သူတွေအတွက်သူတို့ရဲ့အလင်းရောင်ဟာထွန်းလင်းပါလိမ့်မယ်။ဖျားသခင်အတွက်နဲ့ကိုရောရှင်ရဲ့တမန်တော်အတွက်တကူအာနိသင်မဖြစ်စေမဲ့ဩဇာတရားမှုမျိုးကိုဖြန့်ဖြူးပေးမှာမဟုတ်ပါဘူး။သောတာရှင်များရှင်ယနေ့မှာနေအောင်ကြီးကဲ့သို့ထွန်းပြောင်းတဲ့မိဘများနဲ့ခရိယံများတို့ကိုများစွာလိုအပ်လျက်ရှိပါတယ်။ကျွန်တို့ဟာကိုရီးကိုရာကိစ္စများနဲ့လုံထွေရစ်ပတ်လျက်ရှိတယ်။ကျွန်တို့ရဲ့သားသမီးတွေစိတ်ဒုက္ခရောက်လျက်ရှိတဲ့သူတွေနှိပ်စက်ကလူပြုခံရတဲ့သူတွေတနာညာတာမှုပြုဖို့စိတ်အားတက်ဖွဲ့စကားပြောဖို့သူတစ်ပါးအားပြုံးရွှင်စွာနှုတ်ဆက်စကားပြောဖို့ကျွန်တို့ဟာမကြာခဏပြက်ကွက်တတ်ပါတယ်။သောတာရှင်များရှင်ဒီနေ့ဒီချိန်မှာမိဘတို့အားအလင်းဆောင်သောသူများအဖြစ်အလင်းရောင်ထွန်းပင်းတဲ့သူအဖြစ်ဆောင်ရွက်ဖို့ရန်တာဝန်ရှိနေပါတယ်။အိမ်တော်ဟာမိအိမ်တစ်ဖွဲ့အလင်းရောင်ထွန်းလင်းခြင်းအပြင်မိဘတို့ရဲ့သားသမီးများဟာကြော်ဖြတ်ရမယ့်လမ်းခီးကိုအလင်းရောင်ဖြင့်ပြည့်ဝနေစေရမယ်။သို့မှသာတင်တို့ရဲ့အလင်းရောင်အပြင်ပြင်ပမှာရှိတဲ့သူတစ်ပါးကိုလမ်းညွန်ပြရာရောက်ပါလိမ့်မယ်။ခရိယံအိမ်တော်တိုင်းမှာတန့်ရှင်းသောအလင်းရောင်ထွန်းပြောင်းနေတင်ပါတယ်။ချစ်ချင်းမေတ္တာကိုလက်တွေ့ပြသတင်နေ။မေတ္တာဟာအိမ်တော်ဆိုင်ရာဆက်ဆံမှုအတွေ့အင်မတန်မှအရေးကြီးပါတယ်။မေတ္တာမရှိဘူးဆိုရင်တကူကောင်းစိတ်တွေဝင်လာပြီးအိမ်တော်တစ်ခုမှာမေတ္တာမရှိဘူးဆိုရင်တကူကောင်းစိတ်များဝင်လာပြီးတူဦးနဲ့တူဦးယူတည်မှုများလည်းပျောက်ကွယ်မှာဖြစ်ပါတယ်။ဒါကြောင့်အိမ်တော်တိုင်းမှာဖရာသခင်ကိုဝတ်ပြုကိုးကွယ်ပြီးစစ်မှန်တဲ့ချစ်ချင်းမြတ်တာစိုးမိုးနေဖို့လိုအပ်ပါတယ်ရှင်။အိမ်တော်များဟာမွေးချိန်နဲ့နှံ့တာပေါင်းကဲ့သို့နန်းနဲ့နှင့်ညချမ်းအချိန်တို့မှာဆုတောင်းပတနာပြုပြီးဖရာသခင်ထံသို့ချဉ်ကပ်ဖို့ရန်အတွက်လိုအပ်ပါတယ်။ဒီလိုအတနာတော်မြတ်ခင်ချင်းအပြင်ကိုရောရှင်ရဲ့ဂရုဏာတော်နဲ့ကောင်းကြီးမင်္ဂလာဟာနန်းနဲ့ခင်စီနှင်းကဲ့သို့မိသားစုပေါ်ကြာရောက်လာမှာဖြစ်ပါတယ်ရှင်။တော်တာရှင်များရှင်ခရိယန်တို့ရဲ့ပထမလုပ်ငန်းဟာမိသားစုတို့ရဲ့စီလုံးမှုကိုအယယူဖို့ဖြစ်ပါတယ်မိသားစုမှတဆင့်ကိုယ့်ရဲ့ပတ်ဝန်းကျင်အိမ်နီးချင်းထံသို့တိုးချဲ့ရမှာဖြစ်ပါတယ်အလင်းတရားကိုရရှိထားတဲ့ပုဂ္ဂိုလ်ဟာမိမိရဲ့အလင်းကိုတောင့်ပြောင်သောကြောင့်ချီအားဖြင့်ထွန်းလင်းရမယ်ခရစ်တော်ရဲ့ချစ်ချင်းမေတ္တာဖြင့်မွေးချိန်နေတဲ့သူတွေရဲ့အပြောဆိုဟာအသက်ရှင်ခြင်းတိုင်အောင်ပို့ဆောင်နိုင်ပါတယ်။အိမ်တော်မှုဆိုင်ရာဝေယဝိဆအလုပ်ကိုင်တွေကိုဆောင်ရွက်ရမှာလဲအိမ်တော်သူအိမ်တော်သားတို့ဟာစီးလုံးညီညွတ်မှုရှိမယ်။အိမ်ပြင်ပတို့ဆင်းသက်လာတဲ့မိဘတို့နဲ့သားသမီးတို့ရဲ့ဩဇာတက်ရောက်မှုဟာလဲပုံမှန်နဲ့ဆိုင်ပြီးပုံမှန်အထောက်အကူဖြစ်မှာဖြစ်ပါတယ်ရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးလဲဖခင်ထခင်ရဲ့အလင်းရောင်ကိုထွန်းလင်းနိုင်တဲ့မိသားစုများဖြစ်နိုင်ကြပါစေ။
ောတာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဒါ့အပြင်တန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဒါ့အပြင်တန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 176တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံတွင်တဲ့ချင်းဖြစ်ပါတယ်ရှင်။
AWR မြွန်လင်းချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေဂျေစုတင်ပါတယ်ခင်ဗျာ
ဒီများကိုနာတော်တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ကျေးဇူးပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။